မင်္ဂလာပါ။ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နိုင်ငံရေးပါတီခေါင်းဆောင်တချို့အကြံပေးသလိုဆက်အာနာသိမ်းပွဲတစ်ခုပေါ်ပေါက်လာနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကဒီပြည်တော်မှာဒီခေပြိုးအပါအဝင်သူ့ရဲ့မိဖက်34ပါတီနဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်တို့တွေ့ဆုံပွဲလုပ်ပါတယ်။နောက်ပိုင်းထွက်ပေါ်လာတဲ့သတင်းတွေအရတွေ့ဆုံပွဲမှာနိုင်ငံရေးပါတီခေါင်းဆောင်တချို့ကလက်ရှိရွေးကောက်ပွဲကော်မရှင်ဟာအာဏာရ NLD ပါတီဘက်ကိုပယ်လိုက်မှုတွေလုပ်နေတယ်။ဥပဒေနဲ့မညီတာတွေလုပ်နေတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာဘလို့နည်းနဲ့မှတရားမျှတမှုမရှိနိုင်ဘူး။အဲ့ဒီကိစ္စကိုတမရော်ကာကွယ်ရေးဦးစီးချုပ်ကဝင်ရောက်ဖြေရှင်းပေးပါဆိုပြီးတင်ပြတယ်လို့သိရပါတယ်။ပါတီခေါင်းဆောင်တယောက်ကတော့တမရော်ကာကွယ်ရေးဦးစီးချုပ်အနေနဲ့အာဏာသိမ်းပြီးရွေးကောက်ပွဲကျင်းပပေးပါဆိုတဲ့သဘောမျိုးအထိတင်ပြတယ်လို့ဆိုပါတယ်။ဒီတွေ့ဆုံမှုဟာနိုင်ငံရေးနဲ့သက်ဆိုင်တဲ့အတိုင်းဝိုင်းကြားမှာရောပြည်သူတွေကြားမှာပါအတော်လေးကိုဂရရက်ခတ်သွားတဲ့တွေ့ဆုံမှုလို့ပြောနိုင်ပါတယ်။အဲ့ဒီတွေ့ဆုံပွဲဘလို့ဖြစ်လာတာလဲ။ဘသူတွေကဘာတွေဆွေးနွေးကြသလဲ။တမရော်ကာကွယ်ရေးဦးစီးချုပ်ကဘာတွေပြန်ပြောသလဲ။မြန်မာနိုင်ငံမှာဆက်အနာသိမ်းပွဲတစ်ခုဖြစ်လာနိုင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုတစ်ပတ်အဲ့ဒီအကြောင်းလေလာတင်ပြသွားပါမယ်
ဒီခိုင်ပြိုးပါတီကစီစဉ်တဲ့တက်ချုံတဲ့နိုင်ငံရေးပါတီ34ပါတီတွေ့ဆုံပွဲမှာ2015ခုနှစ်ကပြည်ထောင်စုအဆင့်အနိုင်ရတဲ့ပါတီ5ပါတီပါပါတယ်ပါတီ28ခုကတော့2015ရွေးကောက်ပွဲမှာလုံးဝအနိုင်ရခြင်းမရှိခဲ့သလိုပါတီတချို့ကတော့အခုမှရွေးကောက်ပွဲဝင်မဲ့ပါတီအသစ်တွေဖြစ်ပါတယ်2015ရွေးကောက်ပွဲရလဲအရာပါတီ5ခုဟာပြည်ထောင်စုအဆင့်လွှတ်တော်မှာအမှတ်49နေရာရခဲ့တာမို့တက်ချုပ်ကိုတွေ့ရမှာရွေးကောက်ခံအမှတ်စုစုပေါင်း491ယောက်ရဲ့10ရာခိုင်နှုန်းလောက်ကိုကိုစားပြုတယ်လို့မှတ်ယူနိုင်ပါတယ်တက်ချုပ်နဲ့မတွေ့ခင်ပါတီခေါင်းဆောင်တွေဟာဒီခိုင်ဖြိုးရုံးချုပ်မှာအရင်စုစည်းပြီးဆွေးနွေးပွဲမှာအလုံးကိုစားတင်ပြမဲ့ပုဂ္ဂိုလ်5ယောက်ကိုရွေးချယ်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေအမျိုးသားဒီမိုကရေစီပါတီတစ်ဥက္ကဋ္ဌဦးသိန်းညွန့်အမျိုးသားတွတ်တက်ရေးပါတီဥက္ကဋ္ဌဒေါက်တာနေစင်လက်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာဒေါ်သက်သက်ခိုင်နဲ့ပအုပ်အမျိုးသားအဖွဲ့ချုပ် PNO ပါတီဒုတိယဥက္ကဋ္ဌဦးခွန်မောင်တောင်းတို့ပဲဖြစ်ပါတယ်တွေ့ဆုံပွဲမှာဦးခင်မောင်ဆွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဥပဒေချိုးဖောက်နေတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာတရားမျှတမှုမရှိနိုင်ဘူး။ရွေးကောက်ပွဲပြီးသွားရင်လည်းတပါတီကြီးစိုးပြီးအနိုင်ကျင့်တော့မယ်။ဒါကြောင့်ကော်မရှင်ဥက္ကဋ္ဌကိုဖယ်ရှားဖို့တက်မတော်ကကူညီပါလို့တင်ပြခဲ့ပါတယ
်။ဒီမိုကရေစီပါတီစဥက္ကဋ္ဌဦးသိန်းညွန့်ကတော့အဲ့ဒီထက်တိတိကျကျအကြံပေးပါတယ်။1958ခုနှစ်ပါလီမန်ဒီမိုကရေစီခေတ်ဦးနုအစိုးရလက်ထက်မှာနိုင်ငံရေးဆိုင်ရာအကြက်တဲကြောင့်1948ခုနှစ်ဖွဲ့စည်းပုံကိုအသုံးပြုပြီးတပ်မတော်ကတရားဝင်အာဏာလွှဲပြောင်းရယူခဲ့ပြီး1960ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပပေးခဲ့တဲ့ဖြစ်စဉ်ရှိခဲ့ဘူးတဲ့။ဒါကြောင့်အခုလည်း2008ဖွဲ့စည်းပုံကိုအသုံးပြုပြီးတပ်မတော်ကအာဏာလွှဲပြောင်းရယူပြီးမှရွေးကောက်ပွဲကျင်းပပေးသင့်တယ်ဆိုပြီးတင်ပြခဲ့တာပါ။ပြောရရင်တော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုဆက်အာဏာသိမ်းဖို့တိုက်တွန်းခဲ့ကြတာမျိုးပါ။တိဆုံပွဲမှာတရားဝင်တင်ပြခွင့်ရသူ9ယောက်အပြင်ပုဂ္ဂိုလ်တချို့ကိုစကားပြောခွင့်ပေးခဲ့ပေမဲ့အဓိကကတော့ရွေးကောက်ပွဲကော်မရှင်ကိုအပြစ်တင်တာကအဓိကကျနေတာတွေ့ရပါတယ်။ဘုရုံမူကြီးမဲအောင်လှိုင်ကလည်းအစိုးရအပေါ်သူ့ရဲ့မကျေနပ်ချက်တွေကိုပြန်ပြောတာတွေ့ရပါတယ်။သူကတပ်မတော်မှာတိုက်ပွဲမှာဒဏ်ရာရတဲ့သူတွေရှိကြောင်းအဲ့ဒီလူတွေထဲမှာထိုင်ပြီးတော့အလုလုနိုင်တဲ့သူတွေပါဝင်ကြောင်းအရင်ကအဲ့ဒီလူတွေကိုအစိုးရဘက်ကကူးပြောင်းတာဝန်ထမ်းဆောင်ခွင့်ရခဲ့ပေမဲ့အခုနောက်ပိုင်းအဲ့ဒီလူတွေကိုအစိုးရဘက်ကဝန်ထမ်းအဖြစ်အလုတ်ခန့်ပေးတာမရှိလို့သူ့အနေနဲ့စိတ်မကောင်းဖြစ်ရကြောင်းရှမ်းပြည်နယ်ဘက်ကသူသွားတော့လဲပြည်သူတွေကတိုက်နယ်ဆေးရုံရှိပြီးဆရာဝန်မရှိတဲ့ကိစ္စမျိုးတင်ပြတာရှိကြောင်းသူ့အနေနဲ့တပ်မတော်ဘက်ကနေပတ်မိုးချင်ပေမဲ့အစိုးရဘက်ကခွင့်မပြုလို့စိတ်မကောင်းဖြစ်ရကြောင်းအလားတူဘာသာရေးလူမှုရေးကိစ္စတွေနဲ့ပတ်သက်ပြီးသူကလုတ်ပေးချင်ပေမဲ့အစိုးရဘက်ကနေကန့်သတ်ချက်တွေရှိနေတဲ့အကြောင်းရင်ဖွင့်သွားတာတွေ့ရပါတယ်
တွေ့ဆုံပွဲမှာနိုင်ငံရေးပါတီခေါင်းဆောင်တချို့တင်ပြတဲ့စစ်တပ်ကအာဏာလွှဲပြောင်းရယူပြီးရွေးကောက်ပွဲကိုကြီးကြပ်လုပ်ပေးဖို့ဆိုတဲ့အကြံပေးချက်ကိုတော့လက်ခံခဲ့ပုံမရပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးကောက်ပွဲဝင်ကြဖို့ပြည်သူတွေကိုမဲပေးဖို့နှိုးဆော်ကြဖို့ရွေးကောက်ပွဲတရားမျှတမှုရှိမရှိစောင့်ကြည့်ပြီးရွေးကောက်ပွဲနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေပေါ်မူတည်ပြီးသူ့အနေနဲ့ဆက်လုပ်သွားမယ်လို့အဖြေပေးခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကစတဲ့ရင်စစ်တပ်ကအာဏာလွှဲပြောင်းရယူမှုအာဏာသိမ်းမှု၃ချိန်ဖြစ်ခဲ့ပူပါတယ်1958ခုနှစ်နဲ့1988ခုနှစ်တွေမှာတည်ဆဲအစိုးရကစစ်တပ်ကိုအာဏာလွှဲပြောင်းပေးတာဖြစ်လို့ဥပဒေကြောင့်ရဆိုတရားဝင်အာဏာလွှဲပြောင်းပေးမှုလို့ဆိုနိုင်ပါတယ် ထောင်ကိုရာ60နှစ်ခုနှစ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆရာနာသိမ်ဘွဲကတော့ဖွဲ့စည်းပုံခြေခံဥပဒေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံတော်ပုံကံမှုကျူးလွန်ခဲ့တယ်လို့သတ်မှတ်နိုင်ပါတယ်။လက်ရှိဒီဇယ်2008ဖွဲ့စည်းပုံမှာတော့တက်မတော်အနေနဲ့သူ့ဘာသူတိုင်းပြည်အာဏာကိုရယူနိုင်တဲ့ပြဋ္ဌာန်းချက်မျိုးတစ်ခုမှဖော်ပြထားတာမတွေ့ရပါဘူး။နိုင်ငံတော်သမ္မတအနေန
ဒီအတွက်အရင်တော့နိုင်ငံတော်သမ္မတကမပေးရင်တက်ချုပ်အနေနဲ့တိုင်းပြည်အာဏာရယူဖို့ဆိုတာမဖြစ်နိုင်ပါဘူး။လက်ရှိအခြေအနေအောက်မှာအန်အေဒီအစိုးရအဖွဲ့ရဲ့သမ္မတအနေနဲ့တမရောကာကွယ်ဦးစီးချုပ်ကိုအကြောင်းတစ်စုံတစ်ခုကြောင့်အာဏာလွှဲပြောင်းပေးမယ်ဆိုတာမျိုးဟာအလွန်မဖြစ်နိုင်တဲ့ကိစ္စပါ။ဒီပေကတော့တက်ချုပ်အနေနဲ့ဖွဲ့စည်းဖို့အရာတရားဝင်အဖြစ်တိုင်းပြည်အာဏာရလာဖို့ ထောင်ကူကခြောက်ဆက်နှစ်ခုနှစ်တုန်းကဘူဂျုံကြီးနေဝဲလုတ်ခဲ့တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးနိုင်ငံတော်ပုံကမှုကျူးလွန်ဆက်အနာသိမ်းပြီးမှရမယ်သဘောသက်ရောက်နေတာတွေ့ရပါတယ်လက်ရှိအခြေအနေအရအဲ့ဒီလိုကောင်းတဲ့ဖော်ဖို့ဆိုတာကလည်းသက်ပြီးလွယ်ကူတဲ့ကိစ္စမျိုးတော့မဟုတ်ပါဘူးတမတော်တပ်တွေအခြေအနေပြည်သူတွေရဲ့အခြေအနေမျက်မှောက်နိုင်ငံတကာအခြေအနေ အထူးကြံဖြစ်တိုင်းနောက်ကနေရည်တည်ပေးတဲ့အိန္ဒိယအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးအစအစအရာရာချင့်ချင်တွဲဆရမှာဖြစ်တဲ့အပြင်တမတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ဖို့အဓိကတာဝန်ရှိတယ်လို့ခံယူထားတာကြောင့်ပါလက်ရှိနိုင်ငံရေးပါတီခေါင်းဆောင်တချို့တမတော်ကာကွယ်ဦးစီးချုပ်စီသွားပြီးအကြံပေးတယ်လို့ဆက်အနာသိမ်းပွဲတစ်ခုပေါ်ပေါက်မဲ့အလားအလာမတွေ့မပြေ